မြန်မာနိုင်ငံမှာပေါ့နော်ဒီ HIV ပိုးကူးစက်ခံထားရတဲ့သူဘယ်လောက်ရှိလဲရှင
်မြန်မာနိုင်ငံမှာ HIV ပိုးကူးစက်ခံထားရတဲ့သူ3,000လောက်ရှိမယ်လို့ကျွန်တော်ခန့်မှန်းပါတယ်
ပြီးတော့ဒီ HIV ပိုးကူးစက်ခံထားရတဲ့လူတွေကဘယ်လောက်ရာဂိုင်းနှုန်းလောက်က ARV ဆေးကိုတောက်သုံးနေရလဲရှင
်3,000လောက်ထဲမှာအခုပြီးခဲ့တဲ့လပိုင်းလောက်အထိ3,000လောက်ရထားပြီဆိုတော့တဝက်နီးပါးလောက်ပေါ့နော်ရနေပါပြီဆိုတော့အိုးလုံးကဆိုရင်တော့ဒါရန်လို့မြင့်နီးပါးလို့ပြောလို့ရတာပေါ့နော်ဟိုလုံးကကျွန်တော်2,000လောက်ရှိတဲ့ထဲမှာဆေးတောက်ဖို့လိုတဲ့လူကို3,000လောက်ရှိတယ်လို့တွက်ထားဦးဒါအရင်ကုထုံးနီးနဲ့ပြောတာပြီးခဲ့တဲ့လပိုင်းမှာကျွန်တော်တကဘာလုံးမှာကုတဲ့ပုံစံပြောင်းပါတယ်ဟို CD4 ကိုမကြည့်တော့ဘဲနဲ့ HIV ရှိတယ်လို့သိရင်ကုတဲ့နီးဖြစ်သွားတော့ကျွန်တော်ဒီတွက်ချက်ပုံလေးလည်းပြောင်းပါတော့ပေါ့ဆိုတော့အခုတိုင်းအဲ့လိုပြန်တွက်ရင်တော့တဝက်လောက်နီးပါရနေတော့
အခုလောလောဆယ်ပေါ့ဘလို့အဖွဲ့အစည်းတွေကနေပြီးတော့လူနာတွေကို ARV ဆေးကိုပေးနေရလဲရှင်
လောလောဆယ်တော့ကျွန်တော်တို့အဓိကပေါ့နော်ရမ်းမိုင်းရင်ဝင်ကြီးဌာနရေနောက်တစ်ခါ NGO တွေမှာတော့ကျွန်တော်တို့အများသိတဲ့နေစည်းမထားဆရာအောင်များအဖွဲ့ပေါ့နော် MSF ဖွဲ့ကရေနောက်ပြီးတော့ Union လို့ခေါ်တဲ့အဆုတ်ယောဂတိုက်ဖြတ်ရေး NGO တခုနော်ကမ္ဘာပေါ်မှာရှိတဲ့ PP ဆိုင် NGO တခုကရေဦးဆောင်ပြီးအများဆုံးပေးနေတာပေါ့
အဲ့တော့လေဆရာဗမာပြည်မှာပေါ့နော် HIV ပိုးကိုဘယ်လိုပုံစံမျိုးနဲ့ကူးစက်တာအများဆုံးလဲရှင
်အရေးအတွက်အဖြစ်စုစုပေါင်းအရေးအတွက်နဲ့ပြောပါဆိုတော့အဓိကလင်ဆက်ဆန္ဒသူဖြင့်မျိုးသားနဲ့မျိုးသမီးလင်ဆက်ဆန္ဒကနေကူးစက်ထားပြီးအရေးအတွက်အများဆုံးကူးစက်မှုပါပဲ
အခုကလေဆရာဘာမှပြမမူးယစ်ဆေးဝါးတွေများနေတဲ့အတွက်ကောဒီ HIV ပိုးကူးစက်မှုနှုန်းကစိုးရိမ်စရာကောင်းတာမျိုးရှိလားရှင
်မူးယစ်ဆေးဝါးကကျွန်တော်တို့မြန်မာနိုင်ငံမှာ HIV ပြန်ပွားခဲ့တာမူးယစ်ဆေးဝါးထိုးကြတဲ့အခါမှာအကူရောရောသုံးဝိုင်းသုံးတာကြောင့်အဓိကပြန်ခဲ့တာပါအဲ့တော့ခုနောက်ပိုင်းမှာအခုကျွန်တော်စောစောတင်ပြခဲ့တယ်လို့အဓိကလင်ဆက်ဆန္ဒကနေကူးစက်တယ်ဆိုပေမဲ့လူအုပ်စုတွေကိုလိုက်ပြီးသွေးဖောက်ကြည့်မယ်ဆိုရင် HIV အများဆုံးရှိတာကမူးယစ်ဆေးထိုးတဲ့သူအုပ်စုထဲမှာရှိတာပါเนาะဟိုမူးယစ်ဆေးထိုးတဲ့သူ၄ယောက်မှ၁ယောက်လောက်ကကျွန်တော်နိုင်ငံမှာ HIV ကူးစက်ခံထားရပါတယ်เนาะဆိုတော့ဒါဒီတော်တော်လေးအရေးကြီးပါသေးတယ်။နောက်အခု HIV ကိုအခုဒီနှစ်ပိုင်းနေအတွင်းမှာတော့တဖြည်းဖြည်းနည်းနည်းထိန်းနိုင်တဲ့အနေအထားရှိတယ်လို့ဆိုပေမဲ့ဒါဒီအချိန်မီးပြန်ပြီးထပ်ပေါက်ကွဲနိုင်ပါသေးတယ်။အဲ့တော့ပေါက်ကွဲရင်ဘယ်ကပေါက်ကွဲမလဲဆိုတော့မူးယစ်ဆေးထိုးတဲ့သူတွေဂျားတဲ့ကနေပြန်ပြီးပေါက်ကွဲဝင်ရှိပါတယ်။အခုကျွန်တော်တို့တချို့တော့ဒေတာတွေမှာအမွေစီတုံးနဲ့ထိုးတဲ့ကိစ္စတွေကိုဒေတာမတည်ငြိမ်လို့သွာလာခက်ခဲလို့ဝင်ထွက်ပြီးလုပ်ပေးရမှာလည်းမလုပ်ပေးနိုင်ဘူး။နောက်ဒေတာကလူလူရဲ့အထင်မြင်လွဲမှားမှုတွေကြောင့်เนาะလောက်ကန်ရတာတော်တော်ကိုခက်ခဲတာတွေလည်းရှိနေသေးတယ်။အဲတော့မွေစီထိုးတဲ့သူတွေကြားထဲမှာရှိတဲ့ HIV ပိုးကူးစက်ခံရမှုပြီးကျွန်တော်တို့အပြင်ကိုပြန်ပြီးပြန်ထွက်လာနိုင်တယ်။ဒါဆိုရင်ကျွန်တော်တို့ဒီယောဂအတန်းကိုနောက်တစ်ချိန်ထပ်ခံရတဲ့ပုံမျိုးဖြစ်နိုင်တာပေါ့နော
်။ HIV ယောဂကူးစက်ခံရတဲ့အထင်မှာပေါ့နော်ကလေးတွေရောပါလားရှင်ကလေးရာခိုင်နှုန်းကရောဘယ်လောက်ရှိလဲရှင
်ကလေးဆိုတော့ကျွန်တော်ဒီမှာနှစ်မျိုးပြောအောင်ပေါ့နော်ဟိုတကယ်ဝေကင်းစာတို့ငယ်ငယ်တစ်နှစ်နှစ်နှစ်ကလေးလေးတွေမိခင်စီကကူတာအဓိကပေါ့အဲ့ဒါတော်တော်နေပါတယ်ပြောမယ်ဆိုရင်တော့ဟိုကလေးငယ်တွေကတယောက်တော့မကူဆက်တင်ဘူးလို့ပြောလို့ရတာဆိုပေမဲ့နော်မပြောပြောဟိုတော်တော်လေးထိန်းချုပ်ထားနိုင်ပါတယ်အခုခေတ်မှာနှီးပညာပိုင်းကောလုပ်ငန်းဆောင်တာပိုင်းကောလှုပ်လာနိုင်တဲ့အတွက်မိခင်ကနေကလေးကိုမကူအောင်တော့တော်တော်လေးထိန်းနိုင်တာပေါ့အဲ့ဒါမဲ့ဆယ်ကျော်သက်ပေါ့နော်လူငယ်ပိုင်းမှာတော့သတိထားကြရလေးတွေရှိတယ်အခု HIV ကူးစက်ခံထားရတဲ့သူတရားကိုကြည့်လိုက်ရင်အဲ့ထက်မှကလေးဗန်ညောက်ပါမလဲဆိုတော့တိတ်များများပါမှာမဟုတ်ဘူးဒါပေမဲ့ကျွန်တော်တို့သူရည်သနာလုပ်ငန်းလေးလုပ်ကြည့်တဲ့အခါမှာငွေရစီထိုးတဲ့လောကမှာပဲဖြစ်ဖြစ်ပြည်စာလုပ်ငန်းလောကမှာပဲဖြစ်ဖြစ်ငွေရစီထိုးတာစတဲ့အချိန်ကတက်ငယ်နေလို့ရှိရင်အဲ့ဒီသူဟာမြန်မြန်ဆန်ဆန် HIV ကူးခံရတာတွေ့တယ်ပြောချင်တာ HIV နဲ့ပတ်သက်လို့ဒီကလေးတွေဒီလင်ကိစ္စမှာပဲဖြစ်ဖြစ်ငွေရစီထိုးတာမှာပဲဖြစ်ဖြစ်အကာအကွယ်မရှိဘူးကာကွယ်မဲ့နေတယ်သူတို့ကသူတို့မကာကွယ်တော့ဘူးပါဝင်ငင်ကလည်းသူတို့ကိုတစ်ခါလေးမညာမိဘူးเนาะဒီတိုင်းပုံမှန်တိုင်းသွားမြင်တိုင်းသွားနေမြင်တိုင်းနေကြခြင်းအပြင်ကလေးတွေဒီမြန်မြန်ဆန်ဆန်ဒီယောဂါတန်ကိုเนาะကုသမှုတန်ကိုခံရတယ်ဆိုတာလေးတော့တွေ့ပါတယ်အဲ့တော့ကာကွယ်ပေးဖို့တော်တော်လေးလိုပါတယ်
ဆိုတော့အဲ့လိုမျိုးကာကွယ်ပေးဖို့ဆိုရင်ဆရာဘယ်သူတွေမှတာဝန်ရှိလဲရှင်တေချာဒီလိုကာကွယ်ဖို့အတွက်ကောเนาะဘာတွေတေချာလုပ်ဖို့လုပ်မယ်လို့ထင်လဲရှင
်အဓိကကတော့လူပေါင်းတိုင်ဝမ်တစ်ခုလုံးတာဝန်ရှိတယ်လို့ပြောလို့ရတာပေါ့နိုင်ငံတော်ဆိုးရမှလည်းတာဝန်ရှိတယ်เนาะသက်ဆိုင်ရာဌာနဆိုင်ရာတွေနောက်ဒီလုပ်ငန်းလုပ်နေတဲ့အဖွဲ့အစည်းတွေမှတာဝန်ရှိတယ်အဲ့တော့ဒါကျမ်းမာရေးလို့ပြောသလိုဖြစ်မှာပေါ့နော်မကောက်ဘူးကျွန်တော်တို့ပညာရေးတခြားသောကန္တာတွေကလည်းတော်တော်လေးအရေးကြီးပါတယ်အဲ့ဒါကလူကြီးသူမှမိဘဒီပုံကိုယ်တွေမှလည်းတာဝန်ရှိပါတယ်ဒါကလေးကြတော့ကျွန်တော်တို့ကဟိုစေရနာနဲ့ပဲနော်ဟိုအထူးသဖြင့် main ကလေးတွေဒီတန်းတော်တော်ခံရတယ်ဒါဒီတချို့တချို့သောကိစ္စတွေဒီ main ကလေးတွေမသိသင့်ဘူး main ကလေးတွေကြားမှာမပြောတာကောင်းတယ်ဒါဟိုဒါစီပိတ်ပင်ထားတာမျိုးတွေပဲကိုပို့ပြီးစောင်းပေးတဲ့လုပ်ငန်းတွေဟာတကယ်တမ်းကျတော့အဲ့ဒီကလေးတွေသူ main ကလေးတွေမှာတကယ်သူတို့အန္တရာယ်နဲ့ကြုံလာတဲ့ခါကျရင်မသိနားမလဲမှုကိုယ့်ကိုယ်ကိုမကာကွယ်နိုင်မှုအထင်လွဲမှားနေမှုတွေကြောင့်ဉာဏ်ဉာဏ်ကူးစက်ခံရတယ်ပိုပြီးကူးစက်ဖို့အန္တရာယ်များတယ်ကူးစက်ပြီးရင်လည်းဒုက္ခတော်တော်ရောက်တယ်ဆိုတာကိုကျွန်တော်တို့တွေ့လာပါတယ်
အခုလိုဖြစ်ပြတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ကျေးဇူးတင်ပါတယ်ခင်ဗျ